တနင်္ဂနွေနေ့ကဂါဇာကဟာမတ်စစ်သွေးကြွတို့ကိုအစ္စရေးကပုံကျဲတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အခုဒီ2024ခုနှစ်နှစ်သစ်ကူးသွားလဲဂါဇာမှာတိုက်ပွဲတွေမြင်းမြန်ဆက်ဆက်အဆုံးသတ်သွားမဲ့လက္ခဏာမတွေ့ရပါဘူး။တိုက်ခိုက်မှုတွေကြောင့်ဂါဇာမြို့မှာလူ35ဦးထက်မနည်းသေဆုံးတယ်လို့စစ်ရုံးတာဝန်ရှိသူတွေကပြောပါရယ်။ဂါဇာကမြောက်ဒေသအလယ်ပိုင်းမှာအစ္စရေးတပ်တွေကပြစ်မှတ်ထားစစ်ဆင်နေတဲ့အချိန်မှာပဲအီဂျစ်ပြည်နယ်ချင်းဆက်တောင်ပိုင်းမှာရှိတဲ့ဂါဇာရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မှာလည်းစစ်ဆင်ရေးတွေဆက်ပြီးတော့ရှိနေပါရယ်။အပြစ်ကရဆေးဖို့နိုင်ငံတကာကပြောဆိုဖိအားပေးမှုတွေတိုးလာပြီးမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့အစ္စရေးအနေနဲ့ဂါဇာစစ်ပွဲဟာလအတန်ကြာဦးမယ်လို့စင်ဒီကခံမှန်ပြောဆိုထားပါတယ်။ဂါဇာမြို့မှာညလုံးပေါက်ဘုံကျဲတိုက်ခိုက်မှုကြောင့်ရုတ်လောင်း18လောင်းကိုတွေ့ရှိရပြီးတော့ကြံအတော်များများကတော့အပြက်စီးပုံတွေအောက်မှာမြုပ်နေတယ်လို့ယူဆရတဲ့အကြောင်းဟာမတ်စ်ဂျမာယီဌာနကပြောပါတယ်။စစ်ပွဲ3လကြာလာတဲ့အမျှဂါဇာလူဦးရေ 1.3 သန်းရဲ့85ရာခိုင်နှုန်းဟာအိုမဲအိမဲအခြေအနေကိုရောက်နေရပြီလို့ကုလသမဂ္ဂဘက်ကထုတ်ပြန်ထားပါတယ်။ဆောင်းဝါဒီရောက်လာတဲ့အချိန်မှာဂါဇာဒေသခံတွေဟာဖြစ်တယ်လို့လှုပ်ထားရတဲ့တဲတွေမှာခိုလုံနေရပြီးတော့အစားအစာငတ်မမှုနဲ့ယောဂါကပ်ဘီးတွေရင်ဆိုင်လာမယ့်အခြေအနေမှာကြုံနေရပြီလို့လည်းကုလသမဂ္ဂဘက်ကသတိပေးထားပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူရဲ့စနေနေ့သတင်းစာရှင်းလင်းပွဲမှာတော့ဂါဇာနဲ့အီဂျစ်အကြားနယ်စပ်ကိုစစ်မဲ့ဇုံဖြစ်အစ္စရေးထိန်းချုပ်မှုအောက်မှာပဲထားရမယ်လို့ပြောဆိုနေပါတယ်။